မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ဖော်ဆောင်ဖို့အင်ဒိုပစိဖိတ်ဒေသ၄နိုင်ငံခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်။လူသားချင်းစာနာစရာဆင်းရဲဒုက္ခတွေဖြစ်နေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်ချောက်နေတဲ့မြန်မာနိုင်ငံပဋိပက္ခကိုအထူးစိုးရိမ်နေလို့အမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယခေါင်းဆောင်တွေရဲ့ Quad ခေါ်၄နိုင်ငံထိပ်သီးဆွေးနွေးပွဲအပီပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာထည့်သွင်းဖော်ပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နိုင်ငံသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွတ်ပေးဖို့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့လူသားချင်းစာနာရေးအကူအညီတွေပေးခွင့်ပြုဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့လည်းပူးတွဲကြေညာချက်မှာတောင်းဆိုပါတယ်။မြန်မာနိုင်ငံပြည်ထောင်တာအတွက်အာဆီယံဥဆောင်တဲ့အားထုတ်မှုတွေပေါ်ထောက်ခံပြီးအာဆီယံဥက္ကဋ္ဌရဲ့အထူးသံတမန်ရဲ့အခမ်းအနားကိုလည်းကြိုဆိုတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံဘုတ်သဘောတူညီချက်၅ချက်ကိုအများဆုံးအကောင့်ထည့်ဖော်ဖို့အတွက်လည်းအင်ဒိုပစိဖိတ်ဒေသ၄နိုင်ငံခေါင်းဆောင်တွေဒီနေ့မေလ24ရက်နေ့ပူးတွဲထုတ်ပြန်ချက်မှာတောင်းဆိုခဲ့ကြတာပါ။အဲဒီလိမ့်နိုင်ငံတဲ့ပေါ်ဝင်တဲ့ဩစတြေးလျနိုင်ငံကစီးပွားရေးပညာရှင်ရှွန်တာနယ်ကိုဆက်ရတာသိမ်းပြီးတဲ့နောက်စစ်ကောင်စီကဖမ်းဆီးခဲ့ပြီးနိုင်ငံတော်ရှိုးဝက်ချက်ဥပဒေလွှဲမှုကြီးကြပ်ရေးဥပဒေတွေနဲ့တရားစွဲထားပါတယ်။